မသစ်တော်ပြုံးလေးရတာဟာတစ်ထုတ်ယူမှုတစ်ခုတည်းကြောင့်မဟုတ်ပဲစိုက်ပျိုးမြေတိုးချဲ့မှုမြို့ပြချဲ့ထွင်မှုဆက်မှုစုံတိဆောက်မှုဆယ်မြောင်းတာတမန်တိဆောက်မှုတတ်ထုတူပေါ်မှုတစ်သုံးဆွဲမှုစတာတို့ရလဲတော်ပြုံးရတဲ့အကြောင်းရင်းတွေဖြစ်ပါတယ်။တစ်တော်ပြုစုထိန်းသိမ်းရေးမှာတာဝန်ရှိသူဟာတရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဖြစ်ပါတယ်။ပတ်ဝန်းကျင်ဆိုင်ရာမူဝါဒကိုစေအစိုးရလက်ထက်1994ခရဲကထုတ်ပြန်ကြေညာထားပြီးမဲ့ဈေးကွက်စနစ်သုံးမှုကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုမဟန်တားနိုင်ပါဘူး။တစ်တော်ထိန်းသိမ်းရေးမူဝါဒတွေချမှတ်နေတဲ့ကြားကမြမတဘာဝပတ်ဝန်းကျင်ယိုယင်းပျက်စီးလာတာဖြစ်ပါတယ်။ဦးတိန်စိန်အစိုးရလက်ထက်မှာ2017က2031အထိအနှစ်20ဘက်စုံစီမံကိန်းချပြီးပဝင်းကျင်ထိန်းသိမ်းရေးနဲ့တစ်တော့ကန္တာဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပါတယ်။ငါးနှစ်စီမံကိန်း၄ခုနဲ့အကောင့်တေပေါ်မဲ့အနှစ်20စီမံကိန်းဖြစ်ပါတယ်။ NLD အစိုးရဟာ2016က2021အထိဖြစ်တဲ့ဒုတိယငါးနှစ်စီမံကိန်းအကောင့်တေပေါ်ကိုတာဝန်ချပါတယ်။ပထမငါးနှစ်စီမံကိန်းကာလမှာပဝင်းကျင်ရေးရာအစီရင်ခံစာ180ကိုစီစစ်သုံးသပ်တယ်လို့ဆိုပါတယ်
။စာမျက်နှာတရားကျော်ရှိတဲ့ဒုတိယ၅နှစ်စီမံကိန်းမှာမူဝါဒ၉ခုရှိတဲ့အနေနဲ့ပြည်သူလူထုနဲ့ဆိုင်တာ၃ခုပါပါတယ်။ဂျေးလက်လူလူရဲ့အခြေခံတည်တော်အတွက်ပစ္စည်းလိုအပ်ချက်ဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့တစ်ကိုဖြန့်ဝေနိုင်ရေးနဲ့ပတ်ဝန်းကျင်နဲ့တည်တော်ထိန်းသိမ်းရေးမှာလူထုပါဝင်လာရေးစတာတွေဖြစ်ပါတယ်။အစိုးရပြောင်းတယ်လို့ဝန်ကြီးဌာနအမည်ပြောင်းလာတာတွေ့ရပါတယ်။တည်တော်ရေးရာဝန်ကြီးဌာနကိုဦးသိန်းစိန်လက်ထက်မှာပဝန်းကျင်ထင်းထင်းရေးနဲ့တတော်ရည်ရဝန်ကြီးဌာနလိုအမည်ပြောင်းခဲ့ပြီး NLD အစိုးရလက်ထက်မှာတယံဇာတာနဲ့တဘာဝပဝန်းကျင်ထင်းထင်းရေးဝန်ကြီးဌာနဖြစ်လာပါတယ်။နာမည်ပြောင်းတာနဲ့ဌာနသစ်တွေဖွင့်တာဟာမြမပြုပြင်ရေးမှာလူရိုးလှုပ်ဆင်လို့ဖြစ်နေပေမဲ့လက်တွေ့ပြောင်းလဲတဲ့နေရာမှာအားနည်းနေတာတွေ့ရပါတယ်
။တင်းနဲ့တစ်အခြေခံပုံကုန်ကိုဥရောပနိုင်ငံတွေကိုတတ်မှတ်တဲ့ဈေးနဲ့ရောင်းတဲ့အခါမှာတရားဝင်တစ်ဖြစ်ကြောင်းအာမခံတဲ့စနစ်မြန်မာ Timber Legality Insurance System နဲ့အညီဆောင်ရွက်ဖို့လေဒုတိယငန်းနယ်စီမံကိန်းမှာပါဝင်ပါတယ်။ကျွန်းနဲ့တင့်မှာထုတ်ယူတဲ့အခါနှစ်စဉ်ခုတ်ခွင့်ပြုတဲ့ဘောင်အတွင်းကထုတ်ယူမှာဖြစ်ပြီးခွင့်ပြုလာတဲ့နည်းအောင်ထုတ်လုပ်ဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ပထမငန်းနယ်စီမံကိန်းကာလမှာတစ်တော့စိုက်ကင်းဧက15000နှစ်စဉ်စိုက်ပျိုးခဲ့ပြီးပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းကျွန်းတင့်မှာနဲ့ဆက်မှုကုန်ကျန်းကိုနှစ်စဉ်စိုက်ပျိုးပါတယ်။ဒုတိယငါးနှစ်စီမံကိန်းမှာတစ်တော့ကျိုးဝိုင်းအခြေအဝင်းကိုတစ်နှစ်မှာစတူရမိုင်3000စီနှစ်စဉ်2021ခုနှစ်အထိတိုးချဲ့ဖို့ကမ်းပန်းထားပါတယ်။ကျွန်းနဲ့တင့်မှာစိုက်ကင်းဧရိယာ73ရာခိုင်နှုန်းတိုးလာမယ်လို့ကမ်းပန်းပါတယ်
။မြမလူကြီး80ရာခိုင်နှုန်းဟာထင်းနဲ့မီးသွေးကိုအဓိကထားသုံးဆွဲနေရတဲ့အတွက်တဘာဝတစ်တော့ကိုမိခိုအားထားနေရဆဲဖြစ်ပါတယ်။ဒါကြောင့်ကျေးရွာပိုင်းထင်းစိုက်ကင်းဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော့နဲ့ပုဂ္ဂလိကပိုင်တစ်တော်ဆိုင်ကင်းတီထောင်ရေးကိုအားပေးပြီးတစ်ထုတ်လုပ်မှုကထွက်လာတဲ့ဂိုင်းချာဂိုင်းနာကိုမိသွေးလုပ်ခွင့်ပြုထားပါတယ်။ဒေသခံပြည်သူအတွေ့ထင်းတစ်တိုင်းမျိုးစတဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ရေးနဲ့တဘာဝတစ်တော်ကိုမိခိုမှုညှော်နှဲစေရေးအတွက်တစ်တော်ပြုစုပြောထောင်ရေးမှာပြည်သူတွေပုံမပါဝင်လာအောင်ဒုတိယ၅နှစ်စီမံကိန်းကရည်ရွယ်ပါတယ်။2015မတ်လအထိပြည်သူအစုအဖွဲ့832ဖွဲ့ကအဖွဲ့ပိုင်တက်တော့ဧက2000ကျော်တီထောင်နိုင်ခဲ့ကြောင်းသိရှိရတာဟာကောင်းမွန်တဲ့အလားအလာဖြစ်ပါတယ
်။အစိုးရအဖွဲ့ပိုင်တက်တော့အရေးပါပုံကိုတက်တော့သိပ္ပံပါမောက္ခဒေါက်တာကျော်တင်တက်တော့ဌာနညွှန်မှုကောင်းမန်းကိုကိုကြီးဒေါက်တာစပရင်ဂစ်ဘီဂင်စကီနဲ့ဒန်ကင်မက်ကွင်းတို့ကလည်း2014မှာစာတမ်းထုတ်ပြန်ပါတယ်။အစိုးရအဖွဲ့ပိုင်တက်တော့များရင်များတယ်လို့ဝင်ငွေကောင်းလာတာမှုကျေးလက်စင်ရမှုလျော်လင်းလာနိုင်ပါတယ်တဲ့။ဒီလိုငါမှာဝင်ငွေကောင်းရင်ဒေသခံပြည်သူတွေဟာတစ်တော့စီမံရေးနဲ့တိမ့်တိမ့်စောင့်ရှောက်ရေးမှာပါစိတ်ဝင်စားလာနိုင်ပါတယ်။ဒေသခံပြည်သူတွေမပါရင်တော့တစ်တော့ပြုံးတိမှုတဆိုးရှိဖို့အလားအလာများတယ်လို့ဆိုပါတယ်။အစိုးရစီမံကိန်းမှာ2030ခုနှစ်ရောက်ရင်အစုအဖွဲ့ပိုင်တစ်တော့ဧက2000ကျော်ရှိလာမယ်လို့ကမှန်းထားပြီးမယ်။အခုအချိန်အထိရွယ်ချက်ရဲ့ဆယ်ရာခိုင်နှုန်းလောက်သာအောင်မြင်သေးတာတွေ့ရပါတယ်။အစိုးရဘက်ကရောပြည်သူဘက်ကရောဒေသခံအစုအဖွဲ့ပိုင်တစ်တော့သူပေါ်ရေးကိုအလေးအနက်မထားသေးလို့တိုးတက်မှုအလင်းနှေးကွင်းနေတာဖြစ်တယ်လို့သုံးသပ်ပါတယ်။မြမစီပေါ်ရေးမှာအရေးကြီးတဲ့အသေးစားနဲ့အလတ်စားလုပ်ငန်းအဖြစ်အစုအဖွဲ့ပိုင်းတစ်တော့လုပ်ငန်းကိုမြင့်တင်တဲ့လို့ Unleashing the Potential of Community Forest Enterprise မှာအကြံပြုထားပါတယ်ခင်ဗျာ။